ကြည်တော်ရှင်ဆရာတော်ရှင်သူမြတ်ကြီးဖေဟာယနေ့ညသာသနာတော်နှစ်2569နှစ်ကောဇာတက္ကရာ1385ခုနှစ်ဘာကောင်လပြည့်ကျော်12ရက်2023ခုနှစ်စတင်ပါလ12ရက်အင်္ဂါနေ့ညဓမ္မဒါနကုသိုလ်ရှင်များဖြစ်ကြသောဥခင်မဝင်ဒေါ်တန်တန်ွယ်တမီမဆုမြတ်ခင်ကျယ်နီစေဘောလိုက်မိသားစုဒေါ်လသိမ့်မိသားစုမုကုံမျိုးတော်မြင့်မြတ်စွေမွေးနေ့အလူတာမျိုးများဖြစ်ကြသောတမီးကြီးမမျက်တန်တာဤတမီးငယ်မငိမ့်ထေးဆန်တာမောင်မင်းကိုကိုအေမီသားစုနှစ်ဖက်မိဘများမှုတား၍ကိုမင်းမင်းအောင်မလလထွန်းမလလထွန်းဤမွေးနေ့အလူဖခင်ကြီးဦးကြည်မောင်ကြီးမိခင်ကြီးဒေါ်လှရင်မောင်ဦးတင်ခိုင်တို့အားရည်စုရဒေါ်တင်တွင်အေးကောင်းမှုမန္တလေးမြို့ဖခင်ကြီးဦးရှမ်းကွယ်လွန်ခြင်း18နှစ်ပြည့်မိခင်ကြီးဒေါ်စိန်ညွတ်ကွယ်လွန်ခြင်း14နှစ်ပြည့်အားရည်စု၍ဦးစန်းကြိုင်ဒေါ်ညွတ်ညွတ်သိန်းသားသမီးမြေတစုဒေါ်ဝင်းမိုးအားရည်စု၍ဒေါ်စောမြမိသားစုဦးဆောင်မင်းဒေါ်တင်တင်မိုးမိသားစုဒေါ်တိတာခိုင်ဒေါ်အေးခိုင်ယတနာဆိုင်နန်းတပြည့်ယတနာဆိုင်ရန်ကုန်မြို့ကွယ်လွန်သူမိဘများကိုရည်စု၍ဒေါက်တာမျိုးတန့်လွင်ဦးရဲထွန်းရန်ကုန်မြို့မိခင်ကြီးဒေါ်မြမြကြီး88နှစ်ပြည့်မွေးနေ့အလူဖြင့်ကိုကျော်စိုးမဆန္ဒမိသားစု US ဒေါ်နန်းဖောင်းနှံဤမွေးနေ့အလူဖြင့် Mr. လီဝကျန်းနှင့်ဒေါ်နန်းဖောင်းနှံမိသားစု US ကျေးဇူးရှင်ဖခင်ကြီးဒေါက်တာသိန်းအောင်အားယေစု၏ဇနီးဒေါက်တာကြည်ကြည်အေးတာကိုမမောင်စောမခင်ချောချောဇံမိသားစုဦးစိန်ထွန်းဒေါကင်စောရင်ဒေါမြင့်မြတ်တန်းတို့အားယေစု၏ကျန်ရဲသူမိသားစုမိခင်ကြီးဒေါ်ဆန်းဆန်းဒေါ်ညွန့်ရှင်တို့အားမှုထား၍ဥကိုလတ်ဒေါ်ဝေမာမိသားစုရန်ကုန်မြို့တို့မှစုပေါင်းဆင်ရင်ကျင်းပပြီးတော့အတော်အွန်လိုင်းဓမ္မသဘင်နဲ့ဆက်လင်း၍ကျေးဇူးတော်ရှင်ဘောဘောက်ခချုပ်ဆရာတော်ဖခင်ကြီးမှတရားဒေသနာတော်များဟောကြားချီးမြှင့်ပေးသနာတော်မူပါယံဖခင်တော်ခြေတော်ဆုံးဥခိုက်ရေယုတ်သေးစွာရှောက်ထားအပ်ပါသည်ဗျာ
အဒနာတော်နေ2569နေ့ကောဒတဂရတောယရှစေကကုနေ့ဝါကောင်လပိကျော်စနေ2023ခုနှစ်စတေပါလစနေရဲ့အင်္ဂါနေ့၌အွန်လိုင်းမှာဟောကြားအပ်သောဒုက္ခနိရောဓနှင့်ဒုက္ခနိရောဓကာမိနိပတိပရာအတိဘေဖွင့်ဆိုကြအကြောင်းတရားလေးသနာတော်မြတ်စွာဘုရားသာသနာတော်မှာအစင်မြင့်ဆုံးလို့ပြောရမယ်တရားကတော့ဒုက္ခနိရောဓနဲ့ဒုက္ခနိရောဓကာမိနိပတိပရာပဲဖြစ်တယ်ဘုရားဘာသာတိုင်းဟာအမြင့်ဆုံးဤမှန်ချက်ဆိုတာဒုက္ခနိရောဓကိုဆက်ရောက်ဖို့ပဲဖြစ်တယ်။ဒုက္ခနိရောဓဆိုတာနိဗ္ဗာန်။နိဗ္ဗာန်ရောက်မှဒုက္ခအလုံးဟာချုပ်ငြိမ့်မယ်။ဒုက္ခနိရောဓဆိုတဲ့နိဗ္ဗာန်ရောက်ဖို့အတွက်လောကမေဟာရီကတော့ဒုက္ခနိရောဓကာမိနိပတိပရာအကျင့်ပဲဖြစ်တယ်။အဲ့ဒါကိုမြတ်စွာဘုရားကိုယ်တိုင်ရှင်းလင်းဖွင့်ဆိုတဲ့အတိုင်းဒုက္ခနိရောဓဆိုတာကိုရှင်းပြပြီဒုက္ခနိရောဓကာမိနိပတိပရာဆိုတာစခန်းရှိလို့ရှင်းလမ်းဆိုတာလည်းရှိရမှာဖြစ်တယ်နိဗ္ဗာန်ဆိုတဲ့စခန်းသို့မဟုတ်ဒုက္ခနိရောဓဆိုတဲ့ဒုက္ခအပြိသက်ချုပ်တဲ့နေရာရောက်ဖို့ဆိုတဲ့လမ်းကြောင်းကရှိရမှာဖြစ်တယ်စခန်းတော့ရှိရင်လမ်းကြောင်းမရှိဘူးစခန်းတော့ရှိပြီလမ်းညောင်းမရှိဘူးဆိုရင်လည်းဒါမပြည့်စုံဘူးစခန်းလည်းရှိတယ်လမ်းညောင်းလည်းရှိတယ်ကိုယ်ကရင်သွားဖို့ပဲလိုအပ်တယ်ပေါ့သွားတယ်ဆိုတာจิตသုံးဉာဏ်ပဲဖြစ်တယ်နော်ဒါကြောင့်မို့ရှင်းရှင်းလင်းလင်းသဘောပေါက်နားလည်ဖို့တွေ့မြတ်စွာဘုရားကိုယ်တိုင်ကအတိတ်ပဲဖွင့်ဆိုပြထားတာရှိပေါ့ဒုက္ခနိရောဓကာမိတိဆိုတဲ့အတိတ်ပဲကဒုက္ခဆိုတာဘဝပါရရှိထားတဲ့ခန္ဓာငါးပါးဒုက္ခပဲဒီဒုက္ခဆိုတဲ့မယ်အစဉ်ပြေးနေတဲ့ချမ်းသာဒုက္ခတွေနဲ့ပါတယ်ဆိုတာမှတ်ထားဖို့လိုတယ်ဒုက္ခဆိုတာရထားတဲ့ဘဝကြီးတစ်ခုလုံးကိုနာမည်ပေးထားတာเนาะတခြားအောင်နာမည်ပေးတာမဟုတ်ဘူးလူတွေသိနေတဲ့ဒုက္ခကဘဝမှာအစဉ်မပြေတာတို့ခန္ဓာကိုယ်မှာနာကျင်တာတို့စိတ်နာကျင်တာတို့အဲ့ဒါတွေကသာဒုက္ခလို့သိနေကြတယ်အခုမြတ်စွာဘုရားပြောတဲ့ဒုက္ခနိရောဓဆိုတာဘယ်မမြဲတဲ့ ဘဝတရားရဲ့နှိမ့်ဆက်မှုအောက်မှာရှိတဲ့အနိစ္စသဘောတရားရဲ့အနိစ္စသဘောကနေမကင်းလွတ်တဲ့ခန္ဓာ၅ပါးကိုယဉ်ညွတ်နိုင်ပဲဖြစ်တယ်အဲ့ဒါကိုသဘောပေါက်ဖို့လို့နော်အဲ့တော့မြတ်စွာဘုရားကိုယ်တိုင်ကတို့တွေဘဝရထတာပါရတော့ဆိုဒုက္ခရထတာပဲအဲ့တော့ဒုက္ခဆိုတော့ရထတာအစင်မပြေတာဤရထတယ်အစင်မပြေဘူးဆိုတော့ဘာလို့ဘလောက်ချမ်းသာတဲ့လူပဲဖြစ်ဖြစ်ဘလောက်စည်းစိမ်ဥစ္စာတွေပေါ်များပြီးတော့ဘလောက်ဖေရတုအနာကြီးမားတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်ဆိုလိုတာတူပွားမှာအမြင့်ဆုံးစကြဝဠာမင်းစီစဉ်ရထားတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်သာဝရစံရှိအလုံးဟာအဝိသင်္ခါရအိဆာဆိုတဲ့သဘောတရားအောက်မှာနောက်ဆုံးကဆုံးရှုံးသွားမယ်သဘောပဲရှိတယ်ပဋိမြဲတဲ့အရာတွေအလုံးပဲဖြစ်တယ်ပဋိမြဲခြင်းကြောင့်စိတ်ပျက်စရာကောင်းလို့ဒုက္ခဒုက္ခဖြစ်လို့ဥပါမမတတ်နိုင်လို့အနတ္တဆိုလိုတာကအနိစ္စကိုမူတည်ထားတာပဲဖြစ်တယ်။မမြဲတာမှန်သမျှဒုက္ခဆိုတာကိုမှတ်ထားဖို့လိုပါပေါ့။နော်။မြတ်စွာဘုရားဆိုလိုတဲ့ဒုက္ခဟာမမြဲတဲ့သဘောတရားကိုရထားတာဒုက္ခပဲ။သင်္ခါရမှန်သမျှဟာသာဝရဆိုတာပဲနေရာမှာမရှိဘူး။အမြဲတမ်းကြည်မာတဲ့ခိုင်ခံမာတဲ့ဆိုတာတွေလည်းပဲတတိကြတော့ကိုပြုလဲပြက်ွက်ပျက်စီးတော့မှာပဲဖြစ်တယ်။အဲ့ဒါကြောင့်မို့လို့အာလုအမမြဲခြင်းဆိုတဲ့သဘာဝတရားအောက်မှာလုံးဝပြုကြပျက်စီးတော့မှာဖြစ်လို့ဒုက္ခလို့ပြောတာ။နော်။တမန်လူတွေပြောနေတဲ့ဆင်းရဲဒုက္ခဆိုတာတဲ့ဒါကကြီးမားတယ်။အဲ့တော့ဒုက္ခ၃မျိုးနဲ့ခြားကြည့်မယ်ဆိုရင်ဒုက္ခဆိုတာ၃မျိုးရှိတယ်။ဒုက္ခဒုက္ခဆိုတာတစ်ခုဝိပရိနာမဒုက္ခဆိုတာတစ်ခုသင်္ခါရဒုက္ခဆိုတာတစ်ခုအဲ့ဒီအမဲသုံးခုခွဲလိုက်တဲ့အခါကျတော့ဒုက္ခဒုက္ခဆိုတာကိုယ်ဆင်းရဲတာစိတ်ဆင်းရဲတာအဲ့ဒါတကယ်ဒုက္ခကိုယ်ချမ်းသာမှုစိတ်ချမ်းသာမှုကိုဝိပရိနာမဒုက္ခလို့ခေါ်တယ်ဘာလို့လဲဆိုရင်ပြောင်းလဲသွားတာဆိုရင်စိတ်ချမ်းသာမှုကထာဝရမဟုတ်ဘူးကိုယ်ချမ်းသာမှုကလည်းထာဝရမဟုတ်ဘူးပြောင်းလဲတတ်တယ်ဒါကြောင့်မို့လို့ဝိပရိနာမဒုက္ခကျန်တာ၄အလုံးကိုသင်္ခါရဒုက္ခလို့ခေါ်တာဒါဒုက္ခ၃မျိုးခွဲပြောတဲ့အခါမှာပေါ့အလုံးဟာချုပ်ငုံပြောလိုက်မယ်ဆိုရင်သင်္ခါရဒုက္ခတွေကြီးပဲအလုံးဒါကြောင့်မြတ်စွာဘုရားကရှုပ်ဝေဒနာသိညာသင်္ခါရဝိညာဉ်တို့ဆိုတဲ့ခန္ဓာငါးပါးယထာရဟာဒုက္ခကိုယထာရဘဝဆိုတာယထာရလည်းဒုက္ခကိုယထာရအဲ့ဒီဒုက္ခယထာရတဲ့និရောဓဆိုတာအဲ့ဒီဒုက္ခကိုဘလို့အဆုံးသတ်ပါလဲအဆုံးသတ်တဲ့နေရာဟာဒုက္ခនិရောဓအဲ့ဒီအဆုံးသတ်တဲ့နေရာကိုဘွာလျောက်လို့ရတဲ့လမ်းကကာမိတိနော်ဒုက္ခនិရောဓကာမိတိဒုက္ခကိုဆုံးသတ်မဲ့နေရာကိုပို့ဆောင်ပေးနိုင်တဲ့လမ်းကြောင်းပฏิပရာဆရာဝါရောက်ခြင်းကျင့်သုံးလိုက်တာချင်းကိုယ်ကရအဲ့လမ်းကြောင်းမရှောက်ရမယ်လို့ဆိုလိုတယ်အဲ့ဒါကပါလေဆိုရင်အလုံးတိပိသဖြစ်တဲ့မဂ္ဂင်ရှိပါပဲဖြစ်တယ်သို့သောတမအတိမဟုတ်ဘူးနော်အဲ့ဒါကိုရသဗျာကတစ်ခုစီရှင်းပြမယ်မဂ္ဂင်၈ပါးဆိုတာဘုရားဗတာရိနဲ့ယဉ်နေပြီသားဖြစ်တယ်။သမ္မာဒိဋ္ဌိမဂ္ဂတော့အမြင် right understanding ကိုခေါ်တဲ့မဂ္ဂနဲ့အမြင်သမ္မာသင်္ကပ္ပဆိုတာမဂ္ဂနဲ့အတွေ့သမ္မာဝါစာဆိုတာမဂ္ဂနဲ့ပြောဆိုမှုသမ္မာကမ္မန္တာဆိုတာမဂ္ဂနဲ့လုပ်ရသမ္မာအာသီဝဆိုတာမဂ္ဂနဲ့နိလန်နဲ့အသက်မွေးဝမ်းကြောက်ပြုတာလူဖြစ်လာရင်သမွေဝါညောင်းဆိုတော့ရှိရတယ်။သက်ရှင်မှုအတွက်သမွေဝါညောင်းရှိတယ်။အဲ့ဒီနောက်ပြီးတော့သမ္မာဝါယမဆိုတာမင်္ဂန်နဲ့ကြိုးစားအထုတ်မှု နမတတိဆိုတဲ့မင်္ဂစွာအမယမှုနမသဝတိဆိုတာမင်္ဂစွာစိတ်တည်ငြိမ်မှုဆိုအဲ့ဒီရှိခုပေါင်းပြီးတော့သွားရမှာဖြစ်တယ်ဒါကြောင့်မို့မေကနာထင်ကြီးကိုတိတ်တော်တယ်လမ်းညောင်းနေတယ်မှာအင်္ဂါရှိအားနဲ့ဖွဲ့စည်းထားတဲ့အရိယမေကဆိုတဲ့ဒီလမ်းညောင်းဟာအကောင်းဆုံးလမ်းညောင်းပဲပြောတာနိဗ္ဗာန်ထီအောင်ရောက်အောင်ပို့ပေးနိုင်လို့နိဗ္ဗာန်ရောက်ကြောင်းကိုသွားခြင်းနဲ့နိဗ္ဗာန်လမ်းညောင်းကိုအခုဒီရှိခုကစွမ်းဆောင်မှုပေးနိုင်တယ်ပြောတာတခုတည်းမဟုတ်ဘူးရှိခုရဲ့စွာအားနဲ့သွားရမှာအဲ့တော့တခုစီကိုနားလည်အောင်ပထမစဉ်းစားပြီးနောက်ထပ်ပူပေါင်းပြီးတော့ဘယ်လိုဆောင်ရွက်ရလဲဆိုတာကိုသဘောပေါက်အလုံးကတခုစီကြီးပဲကတော့မှကြီးပါလားအင်ဂျင်ကတခုဘက်ထရီကတခုတခြားအစိပ်ပိုင်းတွေကတခုစီအလုံးကောင်းမှကမောင်းလို့ရတယ်သွားလို့ရတယ်အလုံးကောင်းရမယ်ဘယ်ဟာကပူရေးချီတယ်တော့မဟုတ်ဘူးအလုံးအတကြီးတဲ့ကောင်းရဆိုရစကရိယာလေးမလည်းထို့တူပဲလူမလည်းပဲထို့တူပဲအကုန်ကောင်းရမယ်မျက်စိလည်းကောင်းရမယ်နားလည်းကောင်းရမယ်တော့အရေးကြီးတယ်အုံနှောင်းလည်းကောင်းရမယ်သိညာလည်းကောင်းမကုန်လုံးကောင်းမှအဲ့လိုဖြစ်တာဘယ်အဝိဖြစ်တခုချိုးရနေမရောအခုလည်းဘက်ကင်း၈ပါးဟာ၈ပါးလို့အရေးကြီးတယ်ဒါမို့ equally important တညီတဲ့အရေးပါတယ်အဲ့ဒီလမ်းကြောင်းသမ္မာဆိုတဲ့လွယ်မှန်မှုမရှိတဲ့မင်္ဂနဲ့လမ်းကြောင်းဆိုလို့နော်သမ္မာဆိုတာမင်္ဂနဲ့အလွယ်မှမရှိဘူးလုံးဝမင်္ဂနဲ့အဲ့တော့လုံးဝမင်္ဂနဲ့အမြင်လုံးဝမင်္ဂနဲ့အတွေ့လုံးကလုံးဝမင်္ဂနဲ့ပြောဆိုမှုဒါတွေကဟိုနိဗ္ဗာန်ရောက်ဖို့အရာပြောနေရတာတော့မဟုတ်ဘူးအဲ့ရသူသူကလည်းသူသူ့ဘာဘာလို့လည်းမရဘူးเนาะ။ဘာကြောင့်ထက်ထားတဲ့ဆိုတော့တော့ပေါ့ပြောတဲ့အခါမှာသိလာမယ်။လုံးဝမှန်ကန်တဲ့လုံးရက်လုံးဝမှန်ကန်တဲ့သက်မွေးမှုလုံးဝမှန်ကန်တဲ့ကျုပ်ဘာအထုံမှုလုံးဝမှန်ကန်တဲ့အမယမှုလုံးဝမှန်ကန်တဲ့စိတ်တည်ငြိမ်မှုဆိုအဲ့တော့မှန်ကန်တဲ့အမြင်လို့ဆိုတဲ့ဆိုတဲ့ဖြင့်မာတဲ့အမြင်နဲ့ရှိတယ်မာတဲ့အတွေ့လည်းရှိတယ်နော်အလုံးဟာအမားတွေလည်းရှိနေတယ်အဲ့တော့အဲ့ဒီအမားတွေကိုရှောင်ခွင်ပြီးတော့မှန်တဲ့လမ်းကြောင်းကိုရှောင်မှာဖြစ်လမ်းဆိုတာဟာမာရွေးနေတဲ့လမ်းရှိတယ်မှန်တဲ့လမ်းရှိတယ်မာရွေးနေတဲ့လမ်းကသွားရင်မရောက်ဘူးမှန်တဲ့လမ်းကသွားမှရောက်တယ်လမ်းမာနေရင်မရောက်နိုင်အဲ့ဒါမျိုးလိုပဲနိဗ္ဗာန်သွားတဲ့လမ်းဟာမာရလန်ရှိတယ်မနဲ့လန်ရှိတယ်အဲ့တော့မြတ်စွာဘုရားဟောကြားတဲ့မနဲ့လန်ဆိုတာတစ်ခုစီနားလည်အောင်ကြိုးစားရမှာဖြစ်တယ်အဲ့တော့သမ္မာဒိဋ္ဌိဆိုတာဘာလဲလို့မြတ်စွာဘုရားကဘယ်လိုအဓိပ္ပာယ်ဖွင့်ဆိုလဲသမ္မာဒိဋ္ဌိမှန်ကန်သောအမြင်ဘယ်အမြင်ကိုမှန်ကန်တဲ့အမြင်လဲလောကမှာအမြင်ဆိုတာအမျိုးမျိုးရှိတယ်အဲ့ဒီအမြင်မျိုးမျိုးတွေကဘယ်အမြင်ကအမှန်ဆုံးမြင်လဲအကောင်းဆုံးအမှန်ဆုံးမြင်လဲဆိုရင်မြတ်စွာဘုရားဖွင့်ဆိုတာပါတော့သမ္မာဒိဋ္ဌိဆိုတာဒုက္ခညာနာဒုက္ခကိုဒုက္ခလို့သိတဲ့အသိညာဟာဒါမှန်ကန်တဲ့အမြင်ပါဒုက္ခတပုရိညာနာဒုက္ခဖြစ်ကြောင်းတရားကိုသိတဲ့ညာဟာမှန်ကန်တဲ့အမြင်ပဲဖြစ်တယ်ဒုက္ခនិရောဓိညာနာဒုက္ခချုပ်ရနိဗ္ဗာန်ဘောမှာသိမြင်တဲ့ညာသည်မှန်ကန်တဲ့အမြင်ပဲဖြစ်တယ်ဒုက္ခនិရောဓကာမိတိယပတိဝရာယဒုက္ခချုပ်ရနိဗ္ဗာန်သို့ရောက်ကြောင်းဖြစ်တဲ့ခြင်းစဉ်ဘောမှာသိတဲ့ညာဟာဒါမှန်ကန်တဲ့အမြင်တခြားသိတာတွေအရေးမပါဘူးဥမာမဲ့ဆိုတော့ဒီလူတွေဟာအသိပညာတွေပြည့်စုံရှိကြတယ်ကျွတ်တက္ကနိုလိုဂျီအတတ်ရှိတယ်ဓာတုဗေဒအတတ်ရှိတယ်ရူပဗေဒအတတ်ရှိတယ်ဟိုဟာတွေအသိတာတွေအများကြီးပဲနော်ထမင်းချက်နေဟင်းချက်နေသိတယ်အင်ဂျင်နီယာအတတ်သိတယ်စိတ်ပညာသိတယ် အဲ့ဒါရနေပါရောက်ကြောင်းအတွက်အရေးပါတဲ့ဟာတွေနော် language ကိုသိတယ်စာတတ်တယ်စာစာပေဆိုင်ရာသိတယ်သိတယ်အဲ့ဒီအသိတွေကိုပြောတာမဟုတ်ဘူးဒီနေရာမှာဒါကြောင့်သမာဓိတိဆိုတာမကနဲ့အမြင်ဆိုတာပါလေဒုက္ခကိုဒုက္ခလို့မြင်မြင်ရမယ်နော်ဒုက္ခကိုဒုက္ခလို့မမြင်ရင်မှန်တော့မြင်မဟုတ်ဘူးဥမာမဲ့ဘဝတစ်ခုကိုဒုက္ခလို့မမြင်ဘူးဆိုသည်မြတ်ကလပတ်လို့သူဟာဘဝလွမြောက်အောင်ကြိုးစားမှာမဟုတ်ဘူးအဲဘဝဆိုတာစိတ်ပြည့်ညီဝိစရာဒုက္ခသာဖြစ်တယ်ဆိုတဲ့အမြင်တစ်ခုရှိလို့တယ်ဒါဖြင့်အဲ့ဒီဒုက္ခဆိုတဲ့ဘဝဆိုတာဒုက္ခလို့ဆိုတဲ့အဲ့ဒီဒုက္ခကဘာကြောင့်ဖြစ်နေရတာတုံးဆိုတာအကြောင်းကိုလည်းမြင်ဖို့လိုတယ်ဘယ်လိုချုပ်ငိမ့်သွားတယ်ဆိုတဲ့ချုပ်ငိမ့်မှုကိုလည်းမြင်ရမယ်။ဘယ်လိုနီးနဲ့လုံးမှချုပ်ငိမ့်နိုင်တယ်ဆိုတဲ့ချုပ်ငိမ့်ရောက်တရားကိုလည်းသိရမယ်။အဲ့ဒီလေးချက်ဟာပြည့်ပြည့်စုံတဲ့အကြောင်းတစ်ခုပဲ။ဥမာမဲ့ဒုတိယယောဂဖြစ်နေတယ်ဆိုတာနံပါတ်၁ပါယောဂဆိုသိရမယ်။မင်္ဂသိရမယ်ဒါယောဂဆိုသိရမယ်။ယောဂကိုယောဂလို့မသိဘဲနဲ့ဒါဘာမှမဖြစ်ပါဘူးလို့ပြောရင်ဒီယောဂရဲ့တန်ခံမှာပဲလေသူ။အဲ့တော့ယောဂဆိုတာယောဂလို့သိရမယ်။ပြီးတော့ဒီအသီးတစ်ခုတည်းနဲ့မလုံလောက်ဘူး။ဒီယောဂဘာကြောင့်ဖြစ်တယ်ဆိုတာသိရမယ်။ဒီယောဂဘယ်လိုပျောက်တယ်ဆိုတာလည်းသိရမယ်။ဘယ်လိုကုစားရမယ်ဆိုတဲ့ကုထုံးကိုလည်းသိတယ်။ဆေးဝါးကိုလည်းသိတယ်ဆိုတာ။အဲ့ဒီ၄မျိုးသိမှပြည့်ပြည့်စုံတဲ့မင်္ဂနဲ့အမြင့်ဆိုတာဒုက္ခဆုံးသတ်ဖို့အတွက်ဟုတ်တာပေါ့ပြဿနာတစ်ခုဖြစ်နေတဲ့ဆိုရင်ပြဿနာဆိုတာကိုလည်းသိရမယ်ဒီပြဿနာဘာကြောင့်ဖြစ်တယ်ဆိုတာလည်းသိရမယ်ဒီပြဿနာဟာဘယ်လိုပြည့်တယ်ဆိုတာလည်းသိရမယ်ဘယ်လိုဖြည့်ရှင်လို့ရတယ်ဆိုတာလည်းသိရမယ်ဖြည့်ရှင်ဖို့ဖြည့်ရှင်နည်းကိုလည်းသိရမယ်ဆိုလိုတာကနော် problem တစ်ခုကိုသိတယ် problem သိတယ်လို့ the cause of problem ကိုလည်းသိရမယ်နော် thatsSolution of problem ပြဿနာဖြေဖို့အပြည့်ပြည့်လဲသွားတာသိရ The way leading to solutions of problem ဖြေရှိဖို့ဖြေရှိနေကိုလည်းသိရဒီလေးချက်သိတာပြည့်ပြည့်စုံတဲ့အသိတို့ခေါ်တယ်ဘဝပြဿနာကြီးကိုဖြေရှင်းခြင်းနဲ့ဆိုလို့ရှိရင်ဒီပြဿနာဘာကြောင့်ဖြစ်တယ်ဘယ်လိုဖြေရှင်းရမလဲဘယ်လိုဟာပြဿနာပြည့်ညင်းမှုကိုလည်းသိရမယ်ဘယ်လိုဖြည့်ရှင်းရမယ်ဆိုတဲ့ဤလမ်းကိုလည်းသိရမယ်ပြဿနာဖြစ်ချင်းကြောင်းကိုလည်းသိရမယ်ဒီလိုဆိုလိုတယ်ပေါ့အဲ့ဒါကိုသစ္စာလေးပါလို့ခေါ်တာပဲနော်အဲ့ဒီလိုသိမှပြည့်ပြည့်စုံတဲ့အသိလို့ခေါ်တယ်ပြဿနာတော့သိပါရဲ့ဘာကြောင့်ဖြစ်မှမသိဘူးဒါတစ်ခုနော်ပြဿနာဘယ်လိုပြည့်လဲတဲ့ဆိုတာမသိဘူးပြည့်လဲရပြည့်လဲကြောင်းနိလန်ကိုမသိဘူးဆိုဒီပုဂ္ဂိုလ်ကပြဒနာဖြစ်ရှင်နိုင်မှာမဟုတ်လေဆင်းရဲဒုက္ခဆိုတာတော့သိပါရဲ့ဒီဆင်းရဲဒုက္ခကဘာကြောင့်ဖြစ်နေတာတော့ဆိုမသိဘူးသိပြန်တော့လေအလွယ်မှာသိနေပြန်တယ်လွယ်နေလို့ရှင်လည်းပဲအမှန်အကန်မဟုတ်သည့်အတွက်ကြောင့်ဖြစ်ရှင်လို့ရမှာမဟုတ်အဲ့တော့မှတ်တမ်းသိဖို့လိုတယ်အဲ့ဒါကြောင့်မို့လို့သမ္မာဒိဋ္ဌိအမှန်သိမှု right understanding ဆိုတာသိချင်တာပဲနော်မကနဲ့အမြင်တခုဒီအမြင်ရှိမှအောင်မြင်အောင်မြင်နိုင်တာဖြစ်တယ်ဒီအမြင်ဟာဗုဒ္ဓရဲ့အဆုံးအမတော်မှာအမြင်ဆုံးမြင်မယ်အဲ့တော့ဒုက္ခဆိုတာရှိတယ်ဒုက္ခချုပ်ငိမ့်တဲ့နိဗ္ဗာန်ဆိုတာရှိတယ်ဒုက္ခဆိုတာကเจ้าเตียเจ้าဖြစ်နေတာဖြစ်တယ်အဲ့ဒီเจ้าเตียကိုလည်းသိတယ်ဒုက္ခငြိမ့်စေတတ်တဲ့နိဗ္ဗာန်ကိုတွားရောက်တဲ့လမ်းကြောင်းကိုလည်းသိတယ်ဆိုတာဒါပြည့်ပြည့်စုံတဲ့အသိလို့ခေါ်တယ်เนาะအဲ့ဒါကိုဆိုလို့တယ်အဲ့တော့ဘုရားဘာသာမှာမသိခြင်းနဲ့သိခြင်းနှမျိုးကွဲပြားခြားနာကြည့်ရမယ်မသိတာကအညာတာလို့လည်းခေါ်တယ်အဝိဇ္ဇာလို့လည်းခေါ်တယ်เนาะဝိဇ္ဇာတို့ညာနာတို့ဆိုတာသိတဲ့သဘောတရားတွေအဲ့ဒါကို negative နဲ့သုံးရင်အညာနာမတိတာအဝိဇ္ဇာမတိတာအဲ့တော့ကမတိတာကပါလေသိတာကပါလေဆိုရင်အရေးကြီးတဲ့မတိမှုအရေးကြီးတဲ့သိမှုအရေး အဲ့တော့မတိတာကပါတော့ဆိုရင်ဒုက္ခမှမတိဘူးဒုက္ခဖြစ်ကြောင်းတရားမှမတိဘူးဒုက္ခချုပ်ငြိမ်မှုလည်းမတိဘူးဒုက္ခချုပ်ငြိမ်ရောက်ကျင့်စဉ်ကိုလည်းမတိဘူးမတိသည့်အတွက်ကြောင့်ဒုက္ခမှမတိသည့်အတွက်ကြောင့်ဒီဒုက္ခလွတ်မြောက်အောင်သူဘယ်တော့မှမကြိုးစားဘူးနော်မကြိုးစားဘူးဒုက္ခကိုဒုက္ခထင်နေမှာပဲသူသဘောကျနေမှာပဲဒုက္ခဖြစ်ကြောင်းတရားကိုမတိလို့ရှိရင် ဒုက္ခဖြစ်ကြောင်းတရားကိုမသိလို့ရှိရင်သူဒုက္ခဖြစ်ကြောင်းတရားကိုအခြားအကြောင်းတွေကလွတ်ရလွတ်ကြောင်းသူစဉ်းစားပါပဲဒုက္ခကိုတော့သိတယ်အကြောင်းကိုမသိဘူးဥပမာမဲ့လူတယောက်ဟာစိတ်ဆင်းရဲစရာတွေကြုံနေတယ်စိတ်ဆင်းရဲနေတာသူသိတယ်နော်စိတ်ထဲမှာမကြုံကြဘူးသို့တော့ဒီစိတ်ဆင်းရဲမှုကဘာကြောင့်ဖြစ်တာလို့ဆိုသူမသိဘူးမသိတော့သူအဖြေမထုံနိုင်ဘူးဘာကြောင့်ဖြစ်တာလဲဆိုတာလည်းသိဖို့လ ဖြစ်တာတော့ဆိုတာမသိလို့ရှိရင်သူလွယ်မားတဲ့အတွေ့အကြုံနဲ့တွေ့လိုက်တာဖြစ်ရှင်းဒီကိုမသိရင်လည်းပဲသူလွယ်မားတဲ့အလုပ်တွေလုပ်မယ်ဒါကြောင့်မလို့လောကမှာလူတစ်ယောက်ဟာစိတ်ညစ်လို့ရက်တော့တယ်ဆိုတာအကြောင်းမသိတာပဲဖြစ်ရှင်းဒီနေလိုင်းကိုမသိလို့ဖြစ်တာနော်လှုပ်ချက်အလေးလှုပ်တော့မာရွေပြီးပို့ပြီးတော့လူဟာထပ်ပို့ပြီးတော့ဆင်းရဲဒုက္ခတွေနဲ့ထပ်ကြောက်ရတယ်ပို့ပို့ဆိုးသွားတယ်ယောဂဖြစ်ကြောင်းတရားကိုမသိသည့်အတွက်ကြောင့်အလွယ်မှလေလှုပ်တဲ့အခါကျတော့ယောဂပို့တိုးသွားတယ်မသိလို့ရှိရင်ဒီယောဂဘာကြောင့်ဖြစ်တာလို့မသိလို့ရှိရင်အကြောင်းတရားကိုဖက်သက်နိုင်မှာမဟုတ်ဘူးတခြားအကြောင်းတွေပဲရှာနေတယ်တခြားအကြောင်းတွေကိုသွားလှုပ်နေလိမ့်မယ်သွားလှုပ်နေလို့ရှိရင်ယောဂပျောက်မှာမဟုတ်ဘူးအဲ့ဒါကြောင့်မို့လို့ဒီလေးချက်ဒါအမှန်လေးချက်လို့ခေါ်တခုနဲ့တခုဆက်ဆက်နေတဲ့အမှန်လေးချက်အဲ့ဒီအမှန်လေးချက်ကိုသိတာကိုသမ္မာဒိဋ္ဌိလို့ခေါ်တာမသိတာကအဝိဇ္ဇာသိတာကဝိဇ္ဇာနော်အဲ့ဒီသိမှုဟာပဒမအရေးကြီးတယ်ဘုရားဘာသာမှာဒါအမြင့်ဆုံးအသိဉာဏ်လို့ခေါ်တယ်တရားနေပြီးတော့အခြေခံအသိကြတော့ဝိပဿနာအသိဝိပဿနာအသိကမခိုင်မြဲသေးဘူးတပိုင်းတစားလေးဖြစ်နေတယ်ခိုင်မြဲသွားပြီဆိုရင်မက္ခာဆိုတဲ့လောကုတ္တရာမဲ့ဆင်ရောက်သွားတယ်။အဲ့ကြောင့်တော့ခိုင်မြဲသွား။ဒီတိရောက်အောင်လောက်ရမှာဖြစ်တယ်။အဲ့တော့အတိရပြီဆိုတော့ဒီအတိညာလေးကိုရဖို့ရကအတိညာဆိုတိုက်ရိုက်မှရှုလို့မှမရတာ။ဒုရေတောင်ပညာလို့ရင်ဘာလို့ကသင်ရတာပဲလေ။နော်ပညာလို့ချင်းလူ့ဘဝရောက်လာတဲ့အခါမှာတော့ငယ်စဉ်အစပြီးလိုချင်တဲ့ပညာရဖို့အတွက်ကြောင်းသွားရတယ်၊လေ့ကျင့်ရတယ်၊သင်ရတယ်၊ကျဲရတယ်၊မှားရတယ်။အများကြီးလိုရတယ်လေ။တစ်နှစ်နဲ့မရ၊နှစ်နှစ်နဲ့နှစ်နဲ့မရ၊သုံးနှစ်၊ဒီပေါင်းများစွာစူးစမ်းရမယ်၊ဖတ်ရှုရမယ်၊လေ့လာ။အဲ့တော့ပညာတစ်ခုရဖို့ကရော့အင်းဆိုပြီးတော့အခုချက်ချင်းရယူလို့လည်းဖြစ်တာမဟုတ်ဘူး။ဒါကြောင့်မို့ဒီအသည့်မှန်ကန်တဲ့အသည့်ရဖို့ရအတွက်ပပိုးရမယ်ရည်အများကြီးပဲရှိတယ်။သင်ယူခြင်းဆိုတာလာရမယ်ရှိရ။နော်။ဒီအသိဉာဏ်ရဖို့တဲ့သင်ယူခြင်း။သင်ယူခြင်းဆိုတာအသိဉာဏ်ကိုထောက်ကူပြုတာတော့တွေ့တော့ဆင်ញင်သုံးသက်ခြင်းပဲဖြစ်တယ်ပေါ့။အမှန်တရားကိုသိဖို့ရအတွက်ဥမာမဲ့ဒီဆင်ញင်သုံးသက်မှုဟာသိရေးပါတယ်ပေါ့။လူတွေကကျောင်းတွေမှာသွားပြီးတက္ကသိုလ်တွေမှာသွားပြီးသင်တာကိုပညာသင်တယ်လို့ပြောကြတယ်တကယ်တော့သင်ပညာသင်တာဟုတ်ကဲ့လားအစ်ချမိတ်ကြည့်လိုက်ပညာဆိုတာပါလေနော်ပညာသင်တာမဟုတ်ဘူးဘာတွေသင်နေကြတော့ subject matter တွေသင်နေကြတာသူတို့သင်တာအကြောင်းအရာတွေသင်တာလေအဲ subject matter သင်တာကိုသုတ္တလို့ခေါ်တယ်ပညာမဟုတ်ဘူးဒါပေမဲ့သူတွေကဒီ subject matter တွေသိမှပညာဆိုတာဖြစ်နိုင်တာဖြစ်တော့ကြအောင်အဲ့ဒါကိုပဲပညာလို့ခေါ်တယ်အကျိုးရဲ့အကြောင်းရဲ့နာမည်နဲ့အကျိုးကိုခေါ်လိုက်တဲ့သဘောပဲနော်အကြောင်းရဲ့နာမည်နဲ့အကျိုးကိုခေါ်တာဒါလောကမှာရိုးရိုးရှင်းရှင်းလေးပဲထမင်းချက်တယ်ဆိုတာစဉ်းစားမိလားထမင်းဆိုတာဆံကိုခေါ်တာမဟုတ်ဘူးချက်ပြီးသားကိုထမင်းလို့ခေါ်တာဒါ အဲ့မဲ့လူတွေကပြောတော့ဘာလို့နေတော့ထမင်းချက်တယ်ထမင်းဆိုတာချက်စရာလို့လားမလို့ဘူးလေအဲ့တော့ထမင်းဆိုတဲ့စကားလုံးဟာအကျိုးပဲဖြစ်တယ်တိုးတော့ထမင်းချက်တယ်ဆိုတာနဲ့တွေ့လို့ရှိရင်ထမင်းကိုချက်လို့မရဘူးဆံကိုပဲချက်လို့ရတယ်အဲ့တော့ပြောလို့တာကထမင်းဖြစ်အောင်ချက်မယ်ဆိုတာကြဆံကိုချက်တာထမင်းစားတယ်နဲ့ထမင်းချက်တာနဲ့မတူ ထမင်းချက်တာကြတော့ဆံထမင်းစားတာကြတော့ထမင်းအဲစကလုံးချင်းတူရမယ်လို့အတိပ္ပယ်မတူဘူးတော့အဲ့လိုမျိုးလို့ပဲသူကအခုလည်းပဲဆပ်ဂျက်အကြောင်းအရာ subject matterတွေကိုသင်တာကိုပညာသင်တယ်လို့ပြောနေကြတာအမှန်ကတော့သူတာပဲသူတာနဲ့ပညာတခြားစီပဲအဲ့ဒီ စရာတွေပြောတာကိုနားထောင်နေစားတဲ့မှာပါတာတွေကိုမှတ်တယ်လေ့လာတယ်ပြီးတော့စဉ်းစားတယ်အဲ့ကြတော့မှပညာဆိုဖြစ်တာအဲ့တော့ပညာဖြစ်ဖို့ရအတွက်သင်ယူခြင်းဆိုတာလာရတယ်စဉ်းစားခြင်းဆိုတာလာရတယ်အခုလည်းပဲ right understanding လို့ခေါ်တယ်အမှန်တရားကိုသိဖို့ရအတွက်သူ့ကသူသိလာမှာမဟုတ်ဘူးပတ်ပိုးမှုတွေရှိရမယ်ဒီနေရာမှာเนาะ subject matter ကိုသင်ပြီးတော့ subject matter ကိုစဉ်းကျင်သုံးသပ်တဲ့အခါမှာ wisdom ဆိုတဲ့ပညာဖြစ်တာเนาะအဲ့ဒီပညာဖြစ်ဖို့အတွက် subject matter တွေကိုရှိရမယ်ရှိပြီးစဉ်းစားရမယ်သုံးသပ်ရမယ်အဲ့ဒါကြောင့်မို့လို့ပညာဖြစ်ဖို့အတွက်မြတ်စွာဘုရားကသမ္မာဒိဋ္ဌိပြီးတော့သမ္မာသင်္ကပ္ပဆိုပြီးတော့ဟောတာเนาะမင်္ဂန်တော့အတွေ့ဒါ၄ ဒုက္ခကိုသိဖို့ဒုက္ခဖြစ်ကြောင်းတရားကိုသိဖို့ဒုက္ခချုပ်ရနိဗ္ဗာန်ကိုသိဖို့ဒုက္ခချုပ်ရနိဗ္ဗာန်ရောက်ကြောင်းလမ်းစဉ်ကိုသိဖို့ဆိုတဲ့အဋ္ဌအသိဉာဏ်ရဖို့ကအတွက်ကဘာအရေးကြီးတော့ဆိုသင်္ကပ္ပအမသင်္ကပ္ပဆိုတဲ့ right thought เนาะမမကန်ကစဉ်းစားနိုင်ဘူးဟာအရေးကြီးရတယ်အဲ့ဒါမပါဘဲနဲ့သိမှာမဟုတ်ဘူးဒါကြောင့်မို့သမာဓိဋ္ဌိနဲ့သမာသင်္ကပ္ပကိုတွဲဖက်ပေးထားတာ necessary ပဲတကယ်လို့အချက်ကိုပြောတာဒါမပါရင်မဖြစ်ဘူးเนาะဒါမပါရင်မဖြစ်ဘူးအလုပ်တစ်ခုဟာတစ်ခုတည်းနဲ့လုပ်လို့မရဘူးပေါ့เนาะတစ်ခုတည်းနဲ့လုပ်လို့မရဘူးအလုပ်ဟာဆက်ဆက်ပြီးတော့ပေါင်းဆက်ပြီးတော့လုပ်ရတာဖြစ်တယ်ပေါ့ခုမှမဲ့ထမင်းချက်တဲ့ဆိုရင်မီးမပါရင်လည်းမရဘူးရေးမပါရင်လည်းမရဘူး ထမင်းချက်တဲ့အိုးမရှိရင်လည်းမရဘူးချက်တဲ့လူမရှိရင်လည်းမရဘူးပေါင်းဆက်တာလေဆန်ရှိုံနဲ့မရဘူးလို့ဆိုလို့အခုလည်းပဲဒီအသိပညာရဖို့ရတဲ့ဘာကလို့အနေတော့ဆို right thought ဆိုတဲ့မင်္ဂလာစဉ်းစားမှုအဲ့ဒါလို့အနေတယ်အဲ့ဒီလို့အချက်ကိုမြတ်စွာဘုရားကလူတွေမှာတွေးနေကြတာပဲနေတိုင်းတွေးကြတာသူလည်းတွေးတယ်ကိုယ်လည်းတွေးတယ် အကြောင်းအရာတစ်ခုမှသူလည်းစဉ်းစားတယ်ကိုယ်လည်းစဉ်းစားတယ်စဉ်းစားတယ်တွေးခေါ်တယ်ဆိုတာမှန်သမျှဟာ right thought ဟုတ်ကဲ့လားနော်တွေးခေါ်ဖို့တွေးခေါ်နေရအမျိုးမျိုးရှိတယ်ဥပမာမယ်တယောက်တည်းနေပါစဉ်းစားတော့ပါစဉ်းစားတော့ဆိုမျက်စိကမြင်လို့နှစ်သက်စရာအာယုံကိုစဉ်းစားနေတာလည်းဖြစ်မယ်ကြားခဲ့တဲ့အတန်လေးပေါ်မှာตายရပြီးတော့စဉ်းစားနေတာလည်းဖြစ်မယ် အနံ့ပေါ်မှာစဉ်းစားနေတာလည်းဖြစ်မယ်။စားခဲ့တဲ့အရာတာပေါ်မှာစဉ်းစားနေတာလည်းဖြစ်နိုင်တယ်။ခန္ဓာကိုယ်ရဲ့အထီးတွေ့ပေါ်မှာစဉ်းစားနေတာလည်းဖြစ်တယ်။စိတ်ကူးကြံစည်နေတာတွေကိုစဉ်းစားနေတာလည်းဖြစ်တယ်။အဲ့ဒီစဉ်းစားမှုတွေကဒုက္ခဆိုတာကိုသိဖို့ဘာမှမပတ်သက်ဘူး။ဒုက္ခနိရောဓကိုသိဖို့လည်းဘာမှမပတ်သက်ဘူး။အဲ့ဒီစဉ်းစားမှုတွေကမှားရွေးနဲ့စဉ်းစားမှုတွေလို့ပြော ကနေ့စီးပွားရေးပါလို့တယ်နှစ်ပြင်ကစီးပွားရေးပါလို့တယ်အဲ့ဒီစဉ်းစားချက်တွေကလည်းပဲအခုပြောတဲ့ထောက်ကနေတော့တာနဲ့ဘာမှပတ်သက်တာတွေမဟုတ်ဘူးเนาะအဲ့ဒီစဉ်းစားချက်တွေလောကမှာအတွေးအရေးဆိုတာမျိုးစုံရှိတယ်ဗောတချို့ကျတော့ဘာတွေတွေးလို့ဆိုရင်ကောင်းတာတောင်မတွေးဘူးဘယ်သူ့ကိုဒုက္ခပေးရမလဲတွေးတယ်เนาะဘာခံစားရမလဲ ကိုယ်အတွက်တွေးတဲ့အခါကျတော့ဘာကိုခံစားရမလဲပြောစရာပါရှိလေပြောစရာကိုရှာမယ်ဆိုတဲ့အတွေ့အကြုံတစ်ခုသူများပေါ်မှာဒေါသနဲ့အနိုင်ကျင့်မှုတွေးတာတူသူများကိုဒုက္ခပေးမှုတွေးတဲ့အတွေ့အကြုံတစ်ခုအဲ့ဒီအတွေ့အကြုံကသမဋ္ဌိဆိုတဲ့မင်္ဂနဲ့အတိညာနဲ့ဝေကြီးပဲဘယ်လိုမှဖြစ်နိုင်တဲ့အရာလေအဲ့ဒါကြောင့်မို့မြတ်စွာဘုရားက right thought မင်္ဂနဲ့တွေးစွာပါလေကောနအတိညာဖြစ်ဖို့မင်္ဂသာအတွေ့ကိုသုံးမြုပ်ပြထားတယ်និခမသင်္ကပ္ပនិခမသင်္ကပ္ပဒုတိယကအဗျာပါဒသင်္ကပ္ပတတိယကအဝိဟိတသင်္ကပ္ပនិခမသင်္ကပ္ပဆိုပါရုံးនិခမဆိုတာဒီအယုံငါဘကာမဂုဏ်တရားကထွက်ခွာဖို့စဉ်းစားတာအဆိုးကထွက်ခွာဖို့စဉ်းစားတာဘဝတစ်ခုမှာအဆိုးကနေထွက်ဖို့ဆိုပါစို့ကိုယ်မှာလောဘတွေကြီးနေတယ်သိတယ်လောဘတွေဖြစ်နေတယ်အဲ့ဒီလောဘကထွက်ခွာဖို့စဉ်းစားအဆိုးဆုံးကတော့လူတွေဟာလောဘနဲ့စဉ်းစားတာတွေများနေတယ်တွေ့တာမှုတွေနဲ့စဉ်းစားနေကြတာနေစင်နေအများခုစဉ်းစားတာပစ္စည်းတွေစဉ်းစားရင်လည်းတွေ့တာမှုနဲ့စဉ်းစားတာလူကိုစဉ်းစားရင်လည်းတွေ့တာမှုနဲ့စဉ်းစားတယ်အဲ့ဒီတွေ့တာမှုနဲ့စဉ်းစားတာမှန်သမျှလွဲမှားနေတယ်အဲ့ဒီလောဘဆိုတဲ့လူချင်းမှုတမက်မှုကနေပြီးတော့ထွက်ခွာဖို့စဉ်းစားရမယ်တို့ဆို opposite နော်သူကစံကျင်မဲ့ကိုပြန်စဉ်းစားတာကာမဂုဏ်အာယုန်ဤခံစားဖို့စဉ်းစားတဲ့အစားအဲ့ဒီကာမဂုဏ်အာယုန်ဤကိုဘလို့စွန့်လွတ်ရမလဲစဉ်းစားအမလို renouncing of thought နိခမသင်္ကပ္ပ renouncing of thought renunciation of thought renounce လုပ်တယ်စွန့်ထုတ်တာစွန့်လို့ရမယ်တခုစွန့်လို့ရမယ်စွန့်လို့တာကခုနအတွေးတွေကိုစိတ်ခံစားခြင်းနဲ့အတွေးတွေကိုစွန့်လို့ရမယ်နောက်ဆုံးမှာခံစားခြင်းနဲ့အတွေးဆိုတာကိုယ်ဘွားကိုတက်တက်တာတာလေးနေခြင်းနဲ့ဆိုတဲ့အတွေ့။ဟောအဲ့ဒီခဏကိုငဲ့ညာပြီးတက်တက်တာတာလေးနေတယ်ဆိုတဲ့အတွေ့။အဲ့ဒီအတွေ့အစားဆွံ့လို့ရမယ်။အဲ့ဒါနိက္ခမတေကပါ။အဲ့တော့နိက္ခမတေပါကကပ္ပကိုပြောမယ်ဆိုရင်တွေ့တာမှုမှန်သမျှကိုဆွံ့လို့ပဲအတွေ့။ဟောနောက်တစ်ခုကမကောင်းတဲ့စိတ်ဓာတ်တွေကိုဆွံ့လို့ပဲအတွေ့။မကောင်းတဲ့အကုသိုလ်တွေမှန်သမျှကိုဆွံ့လွတ်ဖို့ကုသိုလ်ကောင်းမှုလုပ်ဖို့ဆိုတဲ့အတွေ့အထိအဲ့ဒီအတွေ့အထိဟာနိက္ခမသင်္ကပ္ပလို့ခေါ်တယ်။နိက္ခမသင်္ကပ္ပကိုရှင်းရှင်းလေးပြောတယ်။တွေ့တာမှုတဏှာကထွက်လို့နိက္ခမလို့ခေါ်တယ်။အဲ့တော့ဘသူနဲ့ထွက်တာတော့ဆိုရင်လောဘကိုအလောဘကနေထွက်တယ်။အလောဘနဲ့ထွက်ရမယ်။လောဘကိုဖယ်ရှားလိုက်နိုင်ပါအလောဘနဲ့အလောဘရှိမှလောဘကိုဖယ်ရှားနိုင်အဲ့ဒီဖယ်ရှားမှုနဲ့ထွက်ရမယ်။အကုသို့ကိုကုသို့နဲ့ဖယ်ရှားပြီးတော့ထွက်ရမယ်။နော်ကုသို့နဲ့ထွက်ရမယ်။ဒါကြောင့်မို့လို့ကုသို့မှန်သမျှဟာနိက္ခမ။အကုသို့မှန်သမျှဟာနိက္ခမကနေထွက်ခွာရပဲအတွေ့အကြုံ။အဲ့တော့ဆိုလိုတာကအကုသို့မှန်သမျှရှောင်မဲ့ဆိုတဲ့အတွေ့ဟာနိက္ခမသင်္ကပ္ပ။ငါဘုရားမှာငါမဟုတ်တာမလုပ်ဘူး။မကောင်းတဲ့စိတ်ဓာတ်တွေမမွေးဘူး။အပြစ်မကင်းတဲ့စကားတွေငါမပြောဘူးဆင်းရဲမယ်စိတ်ထဲမှာမကောင်းတဲ့စိတ်တွေမဖြစ်စေရဘူးဆိုအဲ့ဒါနိက္ခမသင်္ကပ္ပပဲနော်အဲ့ဒီအတွေးမျိုးကို right thought လို့ခေါ်တယ်သမ္မာသင်္ကပ္ပအဲ့ဒါကမှခုနကသမ္မာဒိဋ္ဌိကိုထောက်ဖို့ဖြစ်မှာပဲတွေးမှသိတယ်မတွေးရင်လည်းမသိဘူးနော်နောက်တစ်ခုကတော့ဒုစရာဆိုဆိုင်တီနဲ့နေတာအပေါင်းနဲ့အသင်နဲ့နေတာဖြစ်တယ်ကိုတယောက်တည်းနေရင်ခုနကနိက္ခမသင်္ကပ္ပနဲ့နေရမယ်နော်နိက္ခမသင်္ကပ္ပလောဘဆိုတဲ့အတွေ့ကိုနှိမ့်နေရမယ်အကုသို့နဲ့ပတ်သက်တဲ့အတွေ့တွေကိုဖယ်ရှားမယ်ဒါတယောက်တည်းနေအများနဲ့ပတ်သက်လာတဲ့အခါကျတော့ဘယ်လိုတွေးရမလဲကိုယ်တယောက်တည်းနေတာမဟုတ်သည့်အတွက်ကြောင့်ကိုနဲ့တရားကျင့်ဖို့လှုပ်ဖို့ခိုင်ပဲ့ကိုရဲ့မိတ်ဆွေအပေါင်းအသင်း ကိုယ့်ရဲ့ဘဝကျမှာရှိတဲ့တရားဝါးတယောက်တည်းနေတာမဟုတ်ကိုယ်နာမှာရှိနေမြင်ရတဲ့တရားရှိတယ်မမြင်ရတဲ့တရားရှိတယ်အဲ့ဒီအပေါ်မှာရှံပြုတ်လို့တဲ့အတွေ့မရှိရဘူးဒေါသနဲ့တွေ့တဲ့အတွေ့မရှိရဘူးအဲ့ဒါကိုအပြပါရသင်္ကပ္ပလို့ခေါ်တယ်မေတ္တာနဲ့တွေ့ရမယ်ကိုယ့်ဘဝကျမှာရှိနေတဲ့တရားတွေမြင်ရတဲ့တရားဆိုခြင်းနေရှိတယ်ကိုယ်ကြိုက်မဲ့အကောင်းလေးရှိတယ်နော်ကိုယ်ဒုက္ခပေးတဲ့အကောင်းလေးရှိအဲ့သူတို့ကိုမလို့မုံတိဖြစ်ပြီးတော့ခြင်းနေကိုတတ်နေမဲ့ဆိုလို့ရှိရင်တော့တောသားတွေပဲဖြစ်နေမှာပဲအေးခြင်းနေမလားအောင်တကပိတ်မယ်ခြင်းအောင်ထောင်းထားမယ်နော်ခြင်းနေမလားအောင်လှုပ်ထားမယ်သူတို့ကိုနှိမ့်ဆက်တာမဟုတ်ဘူးရှောင်လွဲပြီးတော့နေတယ်ဒါအနည်းဆုံးကိုပြောတာတခြားအဲ့ဒီနိက္ခမသင်္ကပ္ပဆိုဘဝဉ္ဇင်ပဲကိုဘဝဉ္ဇင်မှာတော်ရဲမှာတရားကျင့်တဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်ဘဝဉ္ဇင်ကနေရမဟုတ်ဘူးအနည်းအပြုမဲ့တိရစ္ဆာန်တွေအများရှိတယ်ပေါ့နော်အဲ့ဒီပုံမှာဘလို့တွေးရမလဲဆိုရင်မေတ္တာနဲ့ပဲတွေးရမယ်အလုံးပုံမှာမေတ္တာထားလိုက်ရမယ်ကိုကမေတ္တာမထားနိုင်ဘူးဆိုလို့ရှိရင်ကိုကအမုံစိတ်နဲ့ကြည်နေတယ်ဆိုရင်ဟိုကလည်းအမုံနဲ့ပဲတုံ့ပြန်မှာပဲနော်အဲ့တော့အာနိယမကဲနိုင်ဘူးဒါကြောင့်မလို့မေတ္တာကိုပွားပါလို့မေတ္တာပွားဖို့တွေးတာအပြပါရသင်္ကပ္ပတဲ့ဒုတိယအဲ့ဒါကကကွယ်တဲ့ဟာတစ်ခုပဲနောက်တစ်ခုကအဝိဟိတသင်္ကပ္ပဆိုတာကရုဏာနဲ့တွေးတဲ့အတွေ့ကရုဏာအတွေ့ဒုက္ခရောက်နေတဲ့တရားဝါကိုဒုက္ခပေးခြင်းနဲ့စိတ်ကိုမှမရှိကြအောင်မေတ္တာထားရမယ်ဒုက္ခရောက်နေရင်အနည်းငယ်ကျုံနေတဲ့တရားဝါပေါ်မှာကိုယ်ကဒုက္ခမဖြစ်စေအောင်သူ့ရဲ့ဒုက္ခကိုစာနာထောက်ထားတဲ့အကျဉ်းတွေအတွေ့နဲ့တွေ့ရမယ်အဲ့ဒါကပဝန်းကျင်နဲ့ပတ်သက်တယ်ကိုတယောက်ထဲနေပြီဆိုရင်ကတော့နိက္ခမသင်္ကပ္ပနဲ့သွားပဝန်းကျင်မှာနေပြီဆိုရင်အဲ့ဒါရှိရမယ်သူဆိုလို့လေနော်မေတ္တာနဲ့နေမယ်ကရုဏာနဲ့နေမယ်ဆိုအဲ့ဒီအတွေးနှစ်ခုသည်တိုက်ရိုက်အားဖြင့်နိက္ခမသင်္ကပ္ပဆိုတဲ့အတွေးကအသိဉာဏ်ကိုတိုက်ရိုက်ဖြစ်စေနိုင်တယ်မေတ္တာအတွေးနဲ့ကရုဏာအတွေးကဆပ်ပုတ်တယ်အထောက်ကိုဖြစ်တယ်ကိုယ်နောက်ရှိမဲ့ပုဂ္ဂိုလ်တွေနဲသွားတယ်နောက်ရှိပြီးမဲ့တရားဝါးတွေမရှိဘူးအလုံးပေါ်မှာကိုယ်ကမေတ္တာထားတယ်သူတို့ကလည်းကိုယ်ပေါ်မှာမေတ္တာထားတယ်ပြန်လာမေတ္တာတယ်တဦးနဲ့တူရမပြူဘူးဆိုရင်ဒါမေတ္တာရှိတာနော်ရမပြူတဲ့အနေထားမျိုးဖြစ်ရတဦးတူမသင်္ကာလို့ကြောက်ရွံ့နေရတဲ့ဆိုမဖြစ်စရာနော်အဲ့တော့တဦးတော့တဦးပေါ်တူစိတ်ချယုံကြည်ပြီးတော့တဦးကိုတူဒုက္ခမပေးဘူးဆိုတဲ့ဒီအတွေ့မျိုးကလုံးယုံစိတ်ချရတဲ့အတွေ့မျိုးအဲ့ဒီအတွေ့တွေးမှမင်္ဂန်တဲ့အတွေ့လို့ခေါ်တယ်ဒါမင်္ဂန်တဲ့အတွေ့သုံးမျိုးသည်သမသင်္ကပ္ပပဲဖြစ်တယ်သူဆိုလိုတယ်နော်ဟုတ်ပြီနောက်သမဝါစာသမကမ္မတသမအာဇီဝဆိုတာနဲ့ပတ်သက်ပြီးပြောသမဝါစာဆိုတာလူတွေဟာတုံးနဲ့တူပြောဆိုပြီးတော့ဆက်ဆံရတာဖြစ်တယ်ပေါ့အများနဲ့ဆက်ဆံရအများနဲ့ဆက်ဆံပြီးဆိုလို့ရှိရင်အများနဲ့ဆက်ဆံတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာအပြစ်ကင်းတဲ့စကားဖြစ်ဖို့လိုတယ်ပေါ့။ဟောအများပေါ်မှာဆိုရတော့အများဒုက္ခရောက်သွားအောင်သူ့ပေါ်မှာလိမ့်မပြော။လိမ့်လဲလှည့်စားခြင်းဖြင့်သူ့ကိုဒုက္ခမပေးဘူး။သမဝါစာမနာပဲပြောမယ်မမနာကိုမပြောလူတယောက်ဟာလွဲမှသိတော့မလုပ်ဘူးသူဆိုလို့ရင်နော်အမှန်ကိုအမှန်တိုင်းပဲသိအောင်နေတယ်ပြီးတော့လူဆိုတာပြောကတယောက်ထဲနေကြတာမဟုတ်ဘူးတုံနဲ့တူမတက်အောင်ကိုယ်အသင်းနဲ့မှခုံတိုက်တဲ့စကားမျိုးတွေ့ခွဲတဲ့စကားမျိုးပြောအောင်ရှောင်ကျင်တယ်တယောက်နဲ့တယောက်ကြမ်းတမ်းသွားလောက်အောင်နိနိနာနာပြောဆိုမှုမျိုးမလုပ်ရဘူးဖုဒဝါစာရှောင်ကျင်တယ်ကြီးရင်ကြီးကြီးပဲပြောတယ်မေတ္တာပြတ်ပဲစကားလုံးတွေကိုမပြောဘူးနောက်တစ်ခုက လူတယောက်ဟာဘာအကျိုးမှမဖြစ်တဲ့စကားမျိုးတွေကိုပြောပြီးချိန်ပြုံးနာမျိုးမလုပ်ဘူးတစ်လုံးသည့်နှလုံးသည့်ကိုပြောတဲ့စကားဟာအဓိပ္ပာယ်ရှိတယ်မို့ရှိတယ်အကျိုးဖြစ်ထွန်းတဲ့စကားမျိုးပြောမယ်ဆိုတော့အပြောနဲ့ပတ်သက်တဲ့အခါကျတော့မင်္ဂနဲ့ဒီလမ်းကိုအသုံးချတယ်အပြောနဲ့အပြောနဲ့ပတ်သက်တဲ့အခါမှာမင်္ဂနဲ့ဒီလမ်းကိုအသုံးချတယ်ဒီလိုဆိုလို့ရပေါ့နော်အဲ့တော့ကိုပြောလိုက်လို့တစ်ဖက်သားထိခိုက်သွားတာမျိုးမရှိသေးဘူးအဲ့ဒါကိုသမဝါစာလို့ခေါ်တယ်နော်မနာပဲပြောတယ်တွေးခွဲစကားမပြောဘူးဉာဏ်ဉာဏ်ထဏံတစ်ဖက်သားထိခိုက်ပဲစကားလုံးนี่မပြောဘူးအကျိုးရှိတာဘယ်ပြောမယ်ဆိုအဲ့ဒီစဉ်းဉဏ်စဉ်းစားပုအားကိုကျင့်သီလပိုင်းနဲ့သက်ဆိုင်နေပေါ့အဲ့ဒါကတခုနောက်တစ်ခါသမန်ကမန္တာဆိုတာလို့ရတဲ့ပတ်သက်တယ်သူများအသက်ကိုတတ်ချင်မှရှောင်ကျင်တယ်ဘသူ့မှတတ်တတ်ပြတတ်မလုပ်ဘူးဘသူ့ဥစ္စာကိုမှမတရားယူတာမလုပ်ဘူးတစ်ဖက်သားကုန်သိခအကြအောင်စောကားတာမျိုးမလုပ်ဘူးပေါ့ဆိုလိုတာကာယတုစရိုက်ကရှောင်နေသိခရှိရှိနေတယ်အဲ့တော့တစ်ဖက်သားတဖက်သားကိုကိုကမစော်ကားသည့်အတွက်ကြောင့်ကိုရဲ့ကိုကျင့်တရားအောင်ထိမ့်သိမ့်တာပဲဒါအပြောနဲ့ပတ်သက်တဲ့ကိုကျင့်တရားလှုပ်ဆောင်မှုနဲ့ပတ်သက်တဲ့ကိုကျင့်တရားအလုံးပေါင်းလိုက်တဲ့အခါသူစရိုက်ခုနှစ်ပါးကာယသူစရိုက်က၃ပါးဝစီသူစရိုက်က၄ပါးဒါလူဆက်ဆန္ဒမနှောနဲ့မဆိုင်ဘူးဒါနော်စိတ်နဲ့မဆိုင်ဘူးလူရင်းစင်စင်ဆက်ဆံတဲ့ကမ္ဘာအပြောဆိုနဲ့ဆက်ဆံတာပဲဖြစ်တယ်ပြုလုပ်မှုနဲ့ဆက်ဆံတယ်အဲ့ဒီဆက်ဆံမှုတွေမင်္ဂန်နဲ့ကောင်းတဲ့နိလန်ကဆက်ဆံတာသမကမ္မတာတခါအသက်မွေးဝါညောင်းလှုပ်တဲ့အခါမှာအခုပြောတဲ့ဝစီကံကလည်းကောင်းနေကာယကံကလည်းကောင်းနေအသက်မွေးဝါညောင်းဟာပြောဆိုမှုကလည်းစိကံရှိတယ်အလုပ်ရှိတာလည်းစိကံရှိတယ်အဲ့ဒီစိကံပေါ်အတွင်းကပဲအသက်ဘွေဝါညောင်းရအောင်လုပ်တယ်ဆိုမိစ္ဆာအာဇီဝကနေရှောင်းတယ်တမအာဇီဝအဲ့တော့ဆိုလိုတာအကျဉ်းချုပ်ကတိသုံးခုကအသက်နဲ့ဆိုင်တယ်ကိုကျင့်တရားနဲ့သက်ဆိုင်တယ်ဒီကိုကျင့်တရားဆိုတာအမတမအရေးကြီးတယ်အသိဉာဏ်ဖြစ်ဖို့အတွက်ကိုကျင့်တရားလူတွေကအမတမနေကြတယ်ကိုကျင့်တရားမကောင်းမှုဆိုရင်လူတယောက်ရဲ့အသိဉာဏ်နဲ့ပြည့်ပြည့်စုံတဲ့အသိဉာဏ်မဖြစ်နိုင်ဘူးကိုကျင့်တရားကောင်းမှုတို့အပ်တယ်အဲ့ဒါကိုသီလလို့ခေါ်တယ်ဒါမို့သမဝါစာသမံကမ္မတာသမအာဇီဝသီလဒီသုံးခုကကျွတ်တင်ပြီးတော့ကောင်းအောင်လုပ်တာနော်ပညာရဖို့အတွက်ပညာထက်မြက်ဖို့အတွက်သူတို့က supporting condition ပဲအသိပညာရဲ့အမြင့်တဖွဲ့ဖြစ်တယ်။နော်မျိုးစိတ်တစ်ခုအပင်တစ်ခုစိုက်တော်မယ်ဆိုလို့ရှိရင်အမြင့်ဟာအရေးကြီးတယ်လေ။အဲ့ဒီအမြင့်ကိုကျင့်သီလဟာအမြင့်ပဲ။အဲ့ဒီတမဝါစတမံကမ္မနာတမအာဇီဝဆိုတဲ့ကိုကျင့်သိက္ခာရှိနေမှစိတ်တည်ငြိမ်မှုရနိုင်တယ်။စိတ်တည်ငြိမ်မှုရမှအမှန်ကသိဖို့ဆိုဖြစ်တယ်။ဒါကြောင့်မို့ခွင်းဆက်အနေနဲ့တိလဟာအသိပညာရဲ့အမြင့်ပဲတိလပေါ်မှာအခြေခံလိုက်တယ်။ဘာကြောင့်လို့ဆိုရင်တိလဆိုတာလူတစ်ယောက်ရဲ့အပြစ်ကင်းစင်တဲ့စိတ်ခံစားမှုပဲ။လောကမှာလူတစ်ယောက်ဟာကိုယ့်ကိုပြစ်ရှိနေတယ်ဆိုတာသိနေတတ်တယ်။သိနေတဲ့ပုဂ္ဂိုလ်တစ်ယောက်ဟာအပြစ်ကင်းတဲ့ချမ်းသာဒုက္ခလက်လွတ်ဆုံးရှုံးနေမှာ။ happiness or innocence သူ့မှာမရဘူး။ကိုကျင်းတိလကောင်းမှ happiness innocence ကိုယ်ဘွားကိုပြန်နေပြီးတော့ဆင်ញင်သုံးသပ်လိုက်တဲ့အခါမှာငါမဟုတ်တာလောက်တာတခုမှမရှိဘူး။နော်ကိုကိုကိုင်းကဝစီကဆင်ကြဲတယ်။မဟုတ်တာလည်းမပြောဘူးမဟုတ်တာလည်းမလုပ်ဘူး။ငါဘွားဟာအပြစ်ကင်းတယ်။အပြစ်ကင်းတယ်လို့ခံစားရတဲ့စိတ်သည်မကန်စွာတွေးတောနိုင်ဘူးဖြစ်စေတယ်။မကန်စွာတွေးတောမှ မင်္ဂနဲ့အပြင်းဆိုရတယ်အဲ့တော့သူတို့ကစပုတ်တင်ကွန်ဒီရှင်လို့ခေါ်တယ်ဒီသီလဟာစိတ်တည်ငြိမ်မှုအတွက်ထောက်ကူဖြစ်တာဖြစ်တယ်ဒါကြောင့်မလို့ဒီသီလဟာအရေးကြီးတယ်လို့ပြောတယ်ဟောဝိပဿနာတရားအထုတ်ပြီဆိုရင်သမဝဇ္ဇသမဂမ္မန္တသမအာဇီဝဒီသုံးခုကချုပ်တည်ပြီးတော့ကိုယ်စိတ်ရဲ့တန်ရှင်းစင်ကြယ်မှုအတွက်လုပ်နေရမယ်ဒါကိုသီလဝိသုဒ္ဓိလို့ခေါ်တယ်သီလစင်ကြယ်ဟုတ်ပြီအဲ့ဒီနောက်ကိုကြည့်လိုက်သမဝါယမဆိုတာပါတော့စူးစားမှစူးစားမှုမပါပဲနဲ့ဘာတစ်ခုမှမဖြစ်ဘူးစူးစားအထောက်အမှဖြစ်တယ်နော်စူးစားဆိုတာလည်းပဲစူးစားမှုတွေမျိုးစုံရှိတယ်ဘယ်လိုစူးစားရမှာလဲဒုက္ခနိရောဓရောက်ဖို့ဘယ်လိုစူးစားရလဲဘယ်လိုဝီရိယမျိုးလဲလို့ဆိုလို့ရှိရင်မြတ်စွာဘုရားတစ်ဖိုင်းလုပ်ပြတယ်မဖြစ်သေးတဲ့အကုသိုလ်တွေမဖြစ်အောင်ထိတ်သိဆောရှောင်မဖြစ်အောင်ထိတ်သိဆောရှောင်ဖြစ်ပြီးသားအကုသိုလ်တွေကိုဖယ်ရှားနိုင်ဖို့ကြိုးစားအားထုတ်ပါမယ်လောကမှာပုရုဇဉ်ဆိုတာလုံမှပြောမှရှိတတ်တယ်လေအဲ့တော့အဲ့ဒါကစားပြီးတော့မဖြစ်သေးတဲ့အကုသိုလ်မဖြစ်အောင်ထိမဖြစ်အောင်ထိရကမထိနိုင်တော့လို့အကုသိုလ်ဖြစ်လာပြီဆိုရင်ဖယ်ရှားပြစ်ဖို့ကြိုးစားဒါကြိုးစားမှုခုနကဥမာမေကာမဂုဏ်ခံစားမှုအတွေ့အထိတွေ့နေရင်အဲ့ဒီတွေ့ကိုဖယ်ရှားအောင်အတွေ့ကိုလည်းဖယ်ရှားရတာပဲဖြစ်တယ်ဒေါသနဲ့တွေ့တဲ့အတွေ့တွေဝင်လာရင်အဲ့ဒီတွေ့ကိုဖယ်ရှားအဲ့ဒါသမဝါယမပဲမကောင်းတာကိုကောင်းတာနဲ့စာတူဖယ်ရှားမဖြစ်သေးတဲ့ကုသိုလ်စိတ်တွေဖြစ်လာအောင်ကြိုးစားရမယ်ဖြစ်ပြီးသားကုသိုလ်စိတ်တွေတိုးပွားလာအောင်ကြိုးစားရမယ်အဲ့ဒီကြိုးစားမှု၄ရရှိမှရှေ့ကသီလဆိုတဲ့ကုကျင်တရားလည်းလုံနေနောက်ထပ်ဖြစ်လာမယ်သမာဓိဆိုတာလည်းပြည့်စုံမှဖြစ်တယ်အဲ့တော့တိလရှိဘူးဆိုတာသူကသမဝါစာသမဂမ္မန္တသမအာဇီဝနဲ့ချိတ်ဆက်ပေးတယ်အဲ့ဒီကိုရင်တိလပြည့်စုံမှုအတွက်လည်းကြိုးစားရတာပဲနောက်ထပ်စိတ်တတိငြိမ်မှုဆိုတာအတွက်လည်းကြိုးစားရတာပဲဖြစ်တယ်ဒါကြောင့်ဘုလိုဒီနေရာမှာသူ့ကိုထားတာကျိုးစားအထုံမအသက်မွေးမှုကနဲ့ဆင်ကျင်နိုင်တယ်အဲတော့ကျိုးစားအထုပ်ပြီးဆိုတဲ့အခါကျတော့အမှန်သိဖို့အတွက်တတိရှိရမယ် mindfulness ဆိုတဲ့တတိရှိရမယ်အဲ့ဒါအတ္တမတတိအဲ့ဒါနဲ့ပတ်သက်လာလို့ရှိရင်ကပ္ပဌာန်အထုပ်တာနဲ့ပတ်သက်ပြီးမြတ်စွာဘုရားတတိပ္ပံ၄ပါးကိုရှင်းညွှန်ပြီးတော့ဖော်ပြတာဖြစ်တယ်အဲ့ကျတော့အဲ့တော့တတိပ္ပံ၄ပါးဆိုတာဒီတတိနေနဲ့မှတ်ရမှာ၄ခုပဲရှိတယ်ဒီအာယုံ၄ရပ်ပေါ်ထားအောင်အဲ့တော့အိန္ဒတိယရာတို့ဟောရီတတိယရာတတိယတိုင်းပါပါဦးနော်ကာယဝေဒနာစိတ်ဓာတ်ဓမ္မလို့ခေါ်တယ်ဒီအာယုံ၄ရပ်ပေါ်မှာအမှတ်တတိရှိနေရလို့ဆိုလို့ဘာလို့လို့ဆိုရင်ကိုယ်သွားမဲ့လမ်းကြောင်းကဒုက္ခနိရောဓအဲ့ဒီကိုသွားမှာဒုက္ခဆုံးသက်ဖို့သွားမှာဆိုတော့ဒုက္ခဆိုတာဘယ်ဟာကိုခေါ်တာတော့ပြောတော့ခုကာယဝိနစိတ်တဓမ္မတွေကဒုက္ခတွေပဲလေရုပ်တည်နတ်နေရဒုက္ခတွေပဲအဲ့ဒီဒုက္ခတွေကိုဆုံးသက်ဖို့သွားမှာဖြစ်တော့တတိယတဲ့အခါမှလည်းပဲဒါတွေကိုသိဖို့လို့လေပေါ့တရားတွေပေါ်ပဲတတိယမှာဖြစ်တယ်နောက်တစ်ခါအမသမာဓိဆိုတာကြတော့ဆံအဆင့်တိအောင်မြတ်စွာဘုရားဟောထားတယ်။သမာဓိဆိုတာဆံရသည့်တိအောင်အာယုန်တစ်ခုတည်းပေါ်မှာစိတ်ကလောက်တိအောင်တည်ငြိမ်အောင်ထားနိုင်တယ်လေဆိုတဲ့ပုံမှာသွားတာ။အဲ့တော့မြတ်စွာဘုရားလက်ထက်မှာဝိပဿနာတရားအထုတ်တဲ့ပုဂ္ဂိုလ်တွေဟာရှေ့တုန်းကဒီဆံရအောင်အရင်အထုတ်ကြတယ်သမထကျင့်စဉ်စိတ်ကိုတည်ညောင်းရင်အထောက်ကြတယ် စိတ်တည်ငြိမ်ပြီဆိုတဲ့အခါကျတော့မှဝိပဿနာကူကြတယ်။ဒါရှေးဟောင်းကျင့်စဉ်တကူ။နောက်ပိုင်းရောက်လာတဲ့အခါကျတော့အဲ့လိုမဟုတ်ဘူး။ပညာကိုဥစားပေးပြီးတော့ခဏိကသမားလေးနဲ့သွားတယ်။သမထကျင့်စဉ်ကိုတည်တည်မကျင့်ကြတော့ဘူး။ရှုမှတ်ရမယ့်အာယုဘောမှာပဲခိတ္တခဏတည်တဲ့သမားလေးစွာအားနဲ့ဝိပဿနာကိုကျင့်ကြတယ်။အဲ့ဒါဝိပဿနာယနေ့ကတော့ခေါ်တယ်။နောက်ပိုင်းကျတော့အဲ့ဒါပညာဝိပုဒ္ဓပုဂ္ဂိုလ်ဖြစ်တယ်။စံနေပိညာနေပပဝူ။ခဏိကသမာဓိနဲ့ပညာကိုစွာပြုသွားတာ။အဲ့တော့သမာဓိဆိုတဲ့နေရာမှာသမာဓိဟာ၃မျိုးရှိတယ်လို့မှတ်ရ။သမာဓိ၃မျိုးဟာအပြောဆုံးကခဏိကသမာဓိအဲ့ဒါနဲ့နဲ့အကောင်းတာကဥ္စရသမာဓိအဲ့ဒါပိုအကောင်းတာကြတော့အပ္ပနာသမာဓိလို့ခေါ်တယ်ခဏိကသမာဓိဥ္စရသမာဓိအပ္ပနာသမာဓိစာလုံးပြောလို့ရှင်အဲ့တော့ဥ္စရသမာဓိနဲ့အပ္ပနာသမာဓိဆိုတာအာယုတစ်ခုပေါ်မှာတပ္ပထာချင်းစင်နဲ့လေ့ကျင့်ပြီးတော့ရလာတဲ့သမာဓိကိုပြောတာနော်ဥပမာမဲ့ထွက်လေဝင်လေမှတ်ပြီးတော့စိတ်တည်ငြိမ်အောင်လုပ်တယ်စိတ်တည်ငြိမ်အောင်လုပ်တယ်အဲ့ဒီပုံမှာစိတ်တည်ငြိမ်မှုမှာထီအောင်ဆံရသည်ထီအောင်ကြိုးစားအထောက်တာဥပ္ပစာရသမာဓိအပ္ပနာသမာဓိအဲ့ဒါပြီးတဲ့အခါကျတော့ဝိပဿနာကူးတယ်အဲ့ဒါလို့ဥပ္ပစာရသမာဓိအပ္ပနာသမာဓိကိုမထူထောင်ပဲနဲ့ကိုယ်စိတ်ထဲမှာဖြစ်ပေါ်နေတဲ့အာယုန်လေးတခုမြင်လိုက်တယ်မြင်ခိုက်အာယုန်လေးပေါ်မှာခိတ္တခဏလေးစိတ်တည်သွားတဲ့တပါးကြီးကခဏိကတပါးလေးလို့ခေါ်တယ်ဖြစ်တာကိုဖြစ်မှန်သိလိုက်တယ်ချုပ်သွားရင်ချုပ်မှန်သိလိုက်တယ်မြင်ရင်မြင်မှန်သိလိုက်တယ်ဟောအဲ့ဒါလို့သိလိုက်တဲ့ခဏကလေးနဲ့သွားတာကြတော့ဝိပဿနာခဏိကတပါးလေးလို့ခေါ်တယ်အဲ့တော့ဝိပဿနာတရားအထုတ်လို့ရှိရင်တဲဆုံးခဏိကတပါးလေးဆိုတာရှိရတယ်လို့သူဆိုလို့လည်းပေါ့အဲ့တော့မဂ်ကင်ရှစ်ပါးဟာrelationship ရှိတယ်တခုနဲ့တခုဘယ်လို relationship ရှိတော့ဆိုမဂ်ကင်ရှစ်ပါးကိုအချင်းချုပ်လိုက်တဲ့အခါသီလသမာဓိပညာဒီသုံးခုရတယ်ပထမဆုံးမြတ်စွာဘုရားပညာကိုအဓိကအရင်ပြောလိုက်တယ်သမာဓိဋ္ဌိနဲ့သမာသင်္ကပ္ပကပညာတွေ့တော်မှပညာစွာဖြစ်တယ်ပညာကသူဟာအာယုံကိုမယူနိုင်ဘူးရလာတဲ့အာယုံကိုစဉ်းကျင်သုံးသပ်တာ။ပညာရဲ့သဘောကဘာနဲ့ဥမတူတော့ဆိုရင်ကြောက်တုစိတ်တို့ကောင်းမကောင်းလက်ကယူပြီးတော့ပြအောင်။ကင်ပြီးတော့လှည့်ပြီးတော့ကြည့်ရအောင်။အဲ့ကြတော့မှမျက်စိကနေကြည့်ပြီးဆုံးဖြတ်နိုင်။သို့မဟုတ်ကရိယာတစ်ခုနဲ့ကြည့်ပြီးဆုံးဖြတ်နိုင်။မျက်စိကအကြောက်ကိုမြူနိုင်ဘူး။အဲ့ဒါလို့ပဲသင်္ကပ္ပဆိုတဲ့တွေ့တော်မူကအာယုံကိုယူပေးတယ်အာယုံကိုယူပေးတယ်ယူပေးတဲ့အာယုံကိုသမာဓိဋ္ဌိဆိုတဲ့ပညာကနေပြီးဆုံးဖြတ်ပေးတယ်အဲသူတို့နှစ်ခုပူပေါင်းလောက်တာပြောတယ်နော်ပူပေါင်းပြီးလောက်တာအဲ့တော့အမဝဆသမကမ္မတသမအာဇီဝဆိုတာကိုကျင့်တရားကောင်းမွန်သည့်အတွက်ကြောင့်လူဟာကိုယ့်ကိုယ်အပြစ်ကင်းတယ်လို့ခံစားရတယ်အဲ့ဒီ happiness or innocence ရတယ်။အဲ့ဒီ happiness or innocence ကဘာကိုဖြစ်စေတုံးဆိုစိတ်တည်ငြိမ်မှုကိုဖြစ်စေတယ်။နော်။လူတယောက်ဟာကိုယ့်ကိုယ်အပြစ်ရှိတယ်လို့ခံစားနေရရင်ဘယ်တော့မှစိတ်မတည်ငြိမ်ဘူး။အပြစ်မရှိဘူးလို့ဆိုတဲ့အခါမှာစိတ်ခံစားမှုငြိမ်သွားတယ်။အဲ့ဒီစိတ်တည်ငြိမ်မှုကိုကြိုးစားခြင်းအမဝါယမအယုံမောမှာတတိထားခြင်းသမတတိနဲ့အယုံမောမှာတည်ငြိမ်ခြင်းသမတဘာတိအဲ့ဒီသုံးခုကသမာဓိလို့ခေါ်တယ်။နော်သမဝဆသမကမ္မတကသီလသမအာဇီဝကသီလသီလဖြင့် happiness or innocence ကိုရတယ်။အဲ့ဒီ happiness or innocence အပြစ်ကင်းတဲ့ချမ်းသာမှုကခန္ဓာကသမတဘာတိဆိုတဲ့စိတ်တည်ငြိမ်မှုကိုဖြစ်ပေါ်စေတယ်။အမတဘာတိကလည်းသူကြီးမစွမ်းဆောင်နိုင်ဘူးရှေ့ကတတိရှိရမယ်ကြိုးစားမှုရှိရမယ်အဲ့ဒါမှဒီသုံးခုပေါင်းလိုက်မှတတိဆိုတမာတိဆိုတာဖြစ်တယ်အ အဲ့ဒါဝိပဿနာတရားအထုတ်ပြီးဆိုလို့ရှိရင်အဓိကဟောအမတ္တိဋ္ဌိဖြစ်အောင်ကြိုးစားတာအဲ့တမ္မတ္တိဋ္ဌိဖြစ်အောင်ကြိုးစားဖို့ကြတော့ကမ္မထာအာယုဘောမှာအမှန်ကန်သိဖို့ကြိုးစားပြီးတွေ့တော်ဆင်ញင်သုံးသပ်နေတာသင်္ကပ္ပဟောတမ္မတ္တိဋ္ဌိဖြစ်ဖို့ရအတွက်တွေ့တော်ဆင်ញင်သုံးသပ်နေဘူးတမ္မသင်္ကပ္ပသီလကနေပြီးတော့အပြစ်ကင်းတယ်လို့စိတ်ခံစားမှုရတယ်အဲ့ဒီရသည့်အတွက်ကြောင့်သူရဲ့စိတ်ဓာတ်ဟာထားတဲ့အာယုံပေါ်မှာတတိရှိတယ်ထားတဲ့အာယုံပေါ်မှာပဲစိတ်ကတည်ငြိမ်သွားတယ်ဆိုတဲ့အကျိုးရတယ်ဒါသီလကအထောက်အကူပြုလိုက်တော့တမာရီဖြစ်သွားတယ်တခါတမာရီကအထောက်အကူပြုလိုက်သည့်အတွက်ကြောင့်ခုနကမင်္ဂလာတူတော်နိုင်ရင်နဲ့မင်္ဂလာသိခြင်းဆိုတဲ့ပညာအလုပ်ဖြစ်သွားတယ်အဲ့တော့အားလုံးပေါင်းလိုက် relationship relationship ပါဆိုတာတိုက်ရဲ့အထုတ်တဲ့အခါမှာကြတော့သီလသမဝဆသမကဗနသမအာဇီဝဆိုတာတိုက်ရဲ့ပါဝင်ပတ်သက်မှုမရှိဘူးသူကကျွတ်တင်ပြီးတော့စိတ်ချမ်းသာမှုကိုပေးတယ်အပြစ်ကင်းမှုကိုပေးတယ်အဲ့ဒီသုံးမှုကိုဖယ်ထားလိုက်အဲ့ဒီသုံးခုဖယ်တာပြီးတော့ဝိပဿနာတရားအထုတ်ပြီးဆိုရင်တမသင်္ကပ္ပရေတမဝါယမရေတမတတိရေတမသဘာတိရေတမဒိဋ္ဌိရေအဲ့ဒီငါးခုကလုံးလုံးတာပဲ။နော်ဥပမာပဲထွက်လေဝင်လေလေးပေါ်မှာဝိပဿနာတရားအထုတ်တယ်ဆိုပါတော့လေရဲ့သဘောတရားကလှုပ်ရှားတယ်။အဲ့ဒီလှုပ်ရှားတဲ့လေလေးကိုတိတော့ဒါလေးကဝါရော့တက်ဖဲလို့တိနေတာဟာတိအောင်ကြိုးစားတာကသမဝါယမအဲ့ဒီလေရဲ့သဘောပေါ်မှာစိတ်ကလေရဲ့လှုပ်ရှားတဲ့သဘောတရားကိုစိတ်ပေါ်ရောက်အောင်လုပ်ပေးတာကတတိအဲ့ဒီပေါ်မှာစိတ်တည်ငြိမ်သွားတာကသမာဓိလေဆိုတာလှုပ်ရှားနေတဲ့သဘာဝပဲလို့တွေ့တော့ဆင်ញင်တာကသမသင်္ကပ္ပလေရဲ့သဘာဝကိုအမှန်သိသွားတာသမဒိဋ္ဌိဟောပူပေါင်းဆောင်ရတာလေပူပေါင်းဆောင်ရတာကာတသိမောင်းရင်လေနော်ဘက်ထရီကဘက်ထရီလောက်ကိုလောက်ပဲအင်ဂျင်ကအင်ဂျင်လောက်ကိုလောက်ပဲဘိန်းကဘိန်းလောက်ကိုလောက်တယ်နော်ပါရမယ့်ဟာတွေအလုံးအတူလို့သူလောက်ကြတာပဲဒီမှာလည်းပဲထို့တူပဲသဘာဝတရားတစ်ခုကိုမှန်သိဖို့အတွက်ဒီ၅ခုကပေါက်ပြီးတော့လုပ်တာနောက်ဆုံးကဘယ်သူ့ကိုထောက်ကူပြုတော့ဆိုရင်တမဋ္ဌိဋ္ဌိဆိုတဲ့အမှန်သိမှုကိုထောက်ကူပြုတယ်အဲ့ဒီကိုသွားမှာပဲအလုံးပါသီလကလည်းပဲသူ့ကိုထောက်ကူပြုတယ်တမာတိကလည်းထောက်ကူပြုတယ်အဲ့ဒီထောက်ကူပြုမှုအတွက်အသိပညာဆောင်ဖြစ်လာတာဖြစ်တယ်။အဲ့ဒီနီးနဲ့မြတ်စွာဘုရားကဒုက္ခနိရောဓကာမိတ္တိပฏิပဒါဆိုတာချမှတ်ထားတာပဲဖြစ်တယ်ပေါ့နော်။အဲ့ဒါကြောင့်မို့လို့အမှန်သိအောင်ခုပြောတဲ့ဒုက္ခနိရောဓဆိုတဲ့နိဗ္ဗာန်ရောက်ဖို့ရာအတွက်ဒုက္ခနိရောဓကာမိတ္တိပฏิပဒါဆိုတဲ့ခြင်းစဉ်ဟာတိလကိုအခြေခံပြီးတော့အပြစ်ကင်းမှုဆိုတဲ့စိတ်ခံစားချက်ပေါ်မှာအခြေခံပြီးတော့အလုံးလုံးထားပဲဖြစ်တယ်ပေါ့အလုံးလုံးတဲ့အခါမှာသမဝါယမသမတတိသမသဘာတိသမသင်္ကပ္ပဆိုတာလေးပူပေါင်းဆောင်ရလဲတဲ့အခါမှာသမဒိဋ္ဌိဆိုတဲ့အမြင်နဲ့မမှန်ကန်ကန်ကြည့်ပြီးတော့ဆုံးဖြတ်နိုင်သွားတယ်စိတ်စစ်မစစ်နော်တေချာကြည့်ပြီးတော့စစ်ဆေးတဲ့အခါမှာအတိညာကနေဆုံးဖြတ်ပေးလိုက်တယ်ဒါစိတ်စစ်တယ်နော်တမို့ဘလို့ရှိတယ်ဆိုတာသိသွားတယ်လို့ပဲကိုယ်ခန္ဓာကိုယ်မှာရှိတဲ့အဖြစ်မှန်တွေကိုသိရှိနားလည်သွားတာတမ္မဋ္ဌိပဲဖြစ်တယ်ပေါ့။ဒါကြောင့်အလုံးမှာတမ္မဋ္ဌိကိုထောက်ကူပြုတဲ့အရာတွေသာဖြစ်လို့ဝိပဿနာတရားအထုတ်တယ်ဆိုတာအဲ့ဒီတရား၅ပါးဟာပေါင်းစပ်ပြီးတော့လှုပ်ရှားတာပဲဖြစ်တယ်။အခြေခံအနေနဲ့ကတော့တမ္မဝဆတမ္မကပ္ပဒတမ္မအာဇီဝဆိုတဲ့သီလကစပုတ်တင်လှုပ်တာဖြစ်တယ်။အဲ့ဒါကိုတော့ကြာသိရှိနားလည်ပြီးတော့ဒုက္ခနိရောဓကိုရောက်ဖို့ရအတွက်ဒုက္ခနိရောဓကဗိတိပฏิပဒါကို မြတ်စွာဘုရားချက်မှတ်ထားတာဟာအဘိဓမ္မာစနစ်ကြတယ်တို့တွေဒီလမ်းကြောင်းတိုက်လိုက်ပဲဆိုရင်ဒုက္ခနိရောဓကိုဆ ਾਇ ောက်ကြမှာဖြစ်တယ်လို့ကိုယ်စီကိုယ်စီယုံကြည်အားထားပြီးကြိုးစားအထောက်နိုင်ကြပါစေကုန်သတည်းရှိစေချာယရှင်ဖေယဖေယတပိတော်တို့သည်ဓမ္မအတိညာယရှိမသာလေနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်ပါသောကြောင့်ဓမ္မအတိညာယရှိစီယရှိတန်ညလေဓမ္မသဘင်စေခြင်းပါပြုလို့ကြ၍အမတဒါနဓမ္မဒါနတရားလူတော်ကိုပေးလူကြပါကုန်၏တရားတော်မြတ်ကိုရှုသေးလေးမြတ်စွာမမတတာအာယုန်ထားလေနာကြကြပါကုန်၏တရားတော်မြတ်ကိုတတ္တပဝတ္ထုအစုစုတို့ဖြင့်ပူဇော်ကြပါကုန်၏ယနေ့ယခုအထုပ်ပြုလို့ရသောဤကောင်းမှုသည်နိဗ္ဗာန်ချမ်းသာ၏အကြောင်းထောက်ပံ့ပါစေသတည်းဤကောင်းမှု၏ဖို့ပါကကိုအမိအဖာအဖိုးဖွာဆွေမျိုးညတိတို့အားကုသိုလ်အမြဝေငှပါကုန်၏သာသနာတော်ဆောင်နှံ့လောကဆောင်နှံ့တို့အားကုသိုလ်အမြဝေငှပါကုန်၏31ဘုံကျင့်နေကုန်သောလုံးစုံများစွာတတဝါတို့သည်ကုသိုလ်အမြကိုစီရကြကုန်သည့်ဖြစ်၍ကုစိတ်နှဖျားချမ်းသာကြသည်ဖြစ်ကြပါစေကုန်သတည်း